Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ28ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOE အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါပါရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဒီကနေ့လုံခြုံရေးကောင်စီမှာရှင်းလင်းတင်ပြဖို့ရှင်းနေပါတယ်။အမေရိကန်သမ္မတယူကော့ဘော်မှာရုရှားရဲ့ဂျောင်းဝင်စစ်ပတ်မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ထက်နဲ့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီရဲ့ရှင်းမောက် Twitter လူမှုကွန်ရက်တာဝန်ရှိသူတွေဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုတော့မတ်တန်ကြီးထိုင်တဲ့သူကြီးညာပြီးသွားမှာပါ။
အခုညနေပိုင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့မောင်တော်မြို့နယ်ရဲဘော်ကြားချေးရွာမှာအသက်ခံခဲ့ရတဲ့ဆိုတဲ့ဟိန္ဒူရွာသား50ဝန်းကျင်လက်သက်တရခါဟာတတ်မတော်ဖြစ်မဲ့ဆိုတဲ့ယူဆပြောဆိုချက်တွေနဲ့ပတ်သက်လို့တပ်ဖြတ်ခံရသူတွေရဲ့ဆွေမျိုးမိသားစုတွေကအခုလိုပြောပါတယ်
တတ်မတော်ဖြစ်ပြီးအနေကြဆောင်ဖြစ်ပြီးတတ်တယ်ဆိုတာလုံးဝမဖြစ်နိုင်ပါဘင်္ဂလားဒေ့ရှ်မှာရောက်ရတဲ့6ယောက်အမျိုးသမီး6ယောက်ရဲ့ပြောဆိုချက်အရဟိုဘင်္ဂလားအကြံပေးတွေဖြစ်ပါတယ်လုံးဝဖြစ်တာမှတ်ပါတယ်
ဒူမာနဲ့မိသားစုလုံးအသက်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်တဦးရဲ့ပြောပြချက်ဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကထွက်လာတဲ့မွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကဒုက္ခသည်မှတ်ပုံတင်ရေးလုပ်ငန်းမှာဒုက္ခသည်တွေဘက်ကသူတို့ကိုရိုဟင်ဂျာအဖြစ်မှတ်ပုံတင်ဖို့တောင်းဆိုခဲ့ကြတဲ့အကြောင်းတခါထိုင်းနိုင်ငံလျှက်စစ်ဆက်ရုံကမြန်မာအလုပ်သမားတွေကိုလုပ်ငန်းခွင်အခက်အခဲတွေစစ်တမ်းကောက်ရာကနေလုပ်အားခငွေတွေကြားဖြတ်အလွဲသုံးမှုကိုကြောင့်ပြန်လည်ပေးအပ်ခဲ့ရလို့အခုအလုပ်သမားတွေဟာစုစုပေါင်းလုပ်အားခဘတ်ငွေ3သိန်းကျော်ပြန်လည်ရရှိခဲ့ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်ကပရိပကတ်တွေနဲ့ပတ်သက်လို့နိုင်ငံတကာကဖိအားပေးဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ဒီကနေ့လွန်ကျွေးကောင်စီမှာရှင်းလင်းတင်ပြဖို့ရှိနေပါတယ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS အစိုးရအုပ်စုကလုံခြုံရေးကစ်စကန်30လောက်ကိုတက်ခတ်ခဲ့ပြီးတော့နောက်ဆက်တွဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေထုတ်ပေါ်ရာကကုလသမဂ္ဂလုံခြုံရေးကောင်စီမှာအတွင်းရေးမှူးချုပ်ကိုတင်ပြဖို့အဖွဲ့ဝင်15နိုင်ငံအနေနဲ့9နိုင်ငံကတိုက်တွန်းထားပါလုံခြုံရေးကောင်စီအနေနဲ့ရခိုင်ပြည်နယ်ရေးဆုံးဖြတ်ချက်တည်းရဲ့ချမှတ်အရေးယူနိုင်ဖို့အတွင်းရေးမှူးချုပ်ပါဝင်ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူခွင့်ရေးအဖွဲ့တွေကလည်းတိုက်တွန်းထားကြပေမဲ့လုံခြုံရေးကောင်စီမှာဗီဒီယိုအနာရှိရဲ့တရုတ်နဲ့ရုရှားနိုင်ငံတွေကထောက်ခံမှုပေးမပေးဆိုတာကတော့မသိကြပါဘူးကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR ကတော့ရခိုင်ပြည်နယ်ကပရိပကတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်းခန့်မှန်းကြီး 48,000 တိရှိနေပြီလို့လည်းသတင်းထုတ်ပြန်ထားပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေထံအမြန်ဆုံးကူညီပေးရနိုင်ရေးတာဝန်ရှိသူတွေကတိုက်တွန်းနေကြတာပါအချိန်နှမှာပဲအကြမ်းဖက်မှုတွေတချို့ပြန်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်ချိန်တွေကိုလေ့လာဖို့ကုလသမဂ္ဂရဲ့အကြီးအကဲအရာရှိတွေနဲ့တန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်ကြည့်ရှုဖို့လည်းစီစဉ်နေကြပါတယ်မနေ့ကလည်းမြန်မာနာဗန်တွေကပြည်ရင်းပြည်ပကသတင်းသမားတွေကိုဖိတ်ခေါ်ပြီးဒီသတင်းပတ်ဆော့ပိုင်းကရှာဖွေတွေ့ရှိထားတဲ့ဟိန္ဒူဘာသာဝင်အလောင်း45လောင်းကိုပြတ်တာခဲ့တာပါမြန်မာဆိုရတာဝန်ရှိသူတွေနဲ့မိသားစုဝင်တချို့ကတော့ဟိန္ဒူဘာသာဝင်တွေဟာ ARS အစွန်းရောက်တွေတပ်ဖြတ်တာခံခဲ့ရတာလို့ပြောဆိုထားကြပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းဒေသအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတလအကြာမှာတော့တကယ့်လက်တွေ့အခြေအနေကဘာတွေဖြစ်နေသလဲ။နောက်ဒီကိစ္စကိုအကောင်းဆုံးဖြစ်အောင်အမေရိကန်ဘက်ကဘယ်လိုမူဝါဒတွေချမှတ်လှုပ်ဆောင်သင့်တယ်လဲဆိုတော့အကြံပြုချက်တွေရဖို့ရည်ရွယ်ချက်နဲ့အမေရိကန်နိုင်ငံသားရေးလွှတ်တော်နိုင်ငံသားရေးကော်မတီကကျန်းနာပွဲတစ်ရက်ကျင်းပပါရယ်။ရိုဟင်ဂျာအရေးမနေ့ပုတ်ထူနေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီရဲ့အာရှနဲ့ပစိဖိတ်ရေးရာဆက်ကော်မတီရှေ့မှောက်မှာကျန်းနာပွဲမှာတော့အာရှရေးရာကျွမ်းကျင်သူတွေလူခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကထွက်ဆိုခဲ့ကြတာပါရိုဟင်ဂျာရေးနဲ့ပတ်သက်ပြီးထွက်ဆိုကြသူတွေအကြံပြုကြတဲ့အထက်မှာတော့မြန်မာစစ်တပ်နဲ့စစ်ဖက်ချင်းဆက်ဆံရေးမလုပ်ဖို့မြန်မာနိုင်ငံတွင်းအမေရိကန်စီးပွားရေးလုပ်ငန်းတွေလုတ်ကင်နေတာကိုပြန်ပြီးတော့ကန့်သတ်ဖို့စစ်တပ်တာဝန်ရှိသူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးပြည်ဝင်ခွင့်ကန့်သတ်ဖို့နောက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုအထူးတန်ခတ်အရေးယူတဲ့လူပုဂ္ဂိုလ်စည်းနှဲမှာထည့်သွင်းဖို့တွေအပါအဝင်တန်ခတ်အေးအေးယူမှုပုံစံမျိုးစုံပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူ၄သိန်းကျော်အရေးအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့မှတာဝန်ရှိတယ်လို့လည်းထွက်ဆိုခဲ့ကြပါတယ်။အလွတ်တော်နိုင်ငံသားရေးရာကော်မတီရဲ့ဥက္ကဋ္ဌ Ed Rice ကတော့ရိုဟင်ဂျာတွေအပေါ်မြန်မာအစိုးရရဲ့ရရက်ဆက်ဆက်ပြုမူနေတာတွေကိုခွင့်ပြုထားလို့မရပဲ အမေရိကန်မြန်မာဆက်ဆံရေးမှာရိုဟင်ဂျာအရေးနဲ့လူ့အခွင့်အရေးကိုဦးစားပေးကိစ္စအဖြစ်သတ်မှတ်ရမှာဖြစ်တဲ့အကြောင်းအကြမ်းဖက်အခြေအနေတွေအဆုံးသတ်ရေးအတွက်နီလန်ပေါင်းစုံတုံးပြီးတော့ဆောင်ရွက်ရမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်ပြည်သူမှပြီးခဲ့တဲ့နှစ်ထဲကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စစ်ပွဲမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအထက်နဲ့အောက်လွှတ်တော်ကော်မတီတွေရှိမှ Twitter လူမှုကွန်ရက်ကတာဝန်ရှိသူတွေဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်။ဒီလာဇမိုင်းမှာပဲ Facebook Internet လူမှုကွန်ရက်ကလည်းအလားတူဒီကိစ္စထွက်ဆိုခဲ့တာပါ။ရုရှားနဲ့ဆက်နွယ်မှုရှိတယ်လို့ဆိုတဲ့နိုင်ငံရေးလူမှုရေးသဘောထားကွဲစရာကိစ္စတွေနဲ့ပတ်သက်လို့လူမှုကွန်ရက်မှာဖော်ပြခဲ့တဲ့ကြော်ညာပေါင်း 3,000 လောက်ကိုလည်း Facebook ကလွှတ်တော်မှတ်တမ်းကိုပေးရဖို့သဘောတူခဲ့ပါတယ်။လွှတ်တော်ကော်မတီတွေကတော့သတင်းတူတွေပြန့်နှံ့မှုနဲ့ Internet လူမှုကွန်ရက်သုံးတဲ့သူတွေကိုပြစ်မှတ်ထားတိုက်ခတ်မှုတွေမှာအမေရိကန်ပြည်တော်စုကတရားရောက်ကကူညီပံ့ပိုးခဲ့တာရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါ။ Twitter လူမှုကွန်ရက်မှာသုံးဆွဲသူတွေဖြစ်အကောင့်တွေကိုမြင်မြန်ဆန်းဆန်းဖန်တီးပြီးသတင်းတွေကိုအလိုလျောက်ဖြန့်ဝေနိုင်တဲ့စနစ်ပါဝင်မှန်မှန်မကန်နည်းတွေနဲ့အသုံးပြုနေတာတွေကိုလည်းစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ Twitter အနေနဲ့ဒီမိုကရေစီစနစ်ရဲ့အခြေခံတစ်ခုဖြစ်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာတမတ်တမတ်ရှိမှုကိုလေးစားကြောင်းနဲ့မတမာတဲ့နည်းလမ်းတွေနဲ့အသုံးပြုနေတာတွေကိုတားဆီးသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုထားပါတယ်။ Internet နည်းပညာကော်မတီကြီးတွေနဲ့လွှတ်တော်တာဝန်ရှိသူတွေရဲ့တွေ့ဆုံမှုတွေမှာခုချိန်ထိအများပြည်သူကိုတက်ရောက်ခွင့်မပေးပေမဲ့ရွေးကောက်ပွဲမှာစုဖက်မှုကြိုးပမ်းမှုတွေမှာအင်တာနက်အွန်လိုင်းနည်းပညာတွေကိုအသုံးပြုနေရတဲ့နဲ့ပတ်သက်ပြီးအများပြည်သူရှိမှကြားနာမှုတွေလုပ်ဖို့လဲအထက်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတို့ကစီစဉ်နေကြပါတယ်။အောက်တိုဘာလနဲ့ကျင်းပဖို့စီစဉ်ထားတဲ့အောက်လွှတ်တော်ကော်မတီရဲ့ကြားနာပွဲနဲ့နိုဝင်ဘာလထဲမှာစီစဉ်ထားတဲ့ထက်လွှတ်တော်ကြားနာပွဲတွေအတွက် Facebook နဲ့ Twitter ကော်မတီတွေအပြင် Google ရဲ့မိခင်ကော်မတီ Alphabet တို့တက်ရောက်ထွက်ဆိုကြဖို့လဲဖိတ်ကြားထားပါတယ်။
Republican တို့ရဲ့အခောက်ခွန်ပြုပြင်ပြောင်းလဲရေးအစည်းအဝေးဟာဆိုရင်လူလက်တန်းစားတွေနဲ့စီးပွားရေးလုပ်ငန်းကြီးတွေအခောက်ခွန်ဆိုင်ရာဝင်တို့ဝင်ဖို့ကြီးကနေလွတ်မြောက်စေမှာဖြစ်တယ်လို့ဆိုပြီးဒီစီစဉ်ကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံပြောဆိုပါတယ်။ Indiana ပြည်နယ် Indianapolis မြို့ကလူထုရှိမှအခောက်ခွန်ပြုပြင်ပြောင်းလဲရေးအစည်းအဝေးရဲ့အသေးစိတ်အချက်လက်တွေကိုသမ္မတကထုတ်ဖော်ပြောဆိုခဲ့ပါတယ်။ချမ်းသာတဲ့အခွန်တန်းတွေအဓိကအကျိုးအမြတ်ရှိစေတဲ့ခွန်သက်တာခွင့်ရှိတဲ့အသုံးစရအမျိုးအစားအများစုကိုပဲဖြစ်မှာဖြစ်တဲ့အကြောင်းနောက်လုံသားထူကြီးအခွန်ပို့ပြီးတော့သက်တာစေဖို့အတွက်ဝင်ငွေသိပ်ပြီးများတဲ့လူတွေအပေါ်လွှတ်တော်အနေနဲ့အခွန်နှုံးထားတရက်ကိုတတ်မှတ်နိုင်တဲ့အခြေအနေမျိုးကိုလည်းပေးထားတဲ့အကြောင်းသမ္မတကပြောပါတယ်ဒုတိယအနေနဲ့ကတော့အခွန်နဲ့ပတ်သက်ပြီးရိုးရှင်းမျှတာပြီးအလွယ်တကူနားလည်နိုင်အောင်လုပ်မယ်လို့လည်းသမ္မတကပြောပါတယ်အခွန်နှုံးထားတွေရှော့ချလိုက်ရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုလည်းဆွဲဆောင်နိုင်မှာဖြစ်တယ်လို့သမ္မတကပြောဆိုပါတယ်အခွန်သက်သာစေရေးအစီအစဉ်ကနေဘဏ္ဍာငွေရရှိမှုဘလို့ဖြစ်လာမလဲဆိုတာကိုသမ္မတကတော့မပြောပါဘူး။ဒါပေမဲ့လို့ပါတီဆွဲကင်းတဲ့ပြည်ထောင်စုအသုံးစရိတ်ဆိုင်ရာကော်မတီကတော့အခွန်ကောက်ခံမှုပြုပြင်ပြောင်းလဲမှုတွေကြောင့်နောက်10နှစ်အတွင်းနိုင်ငံရဲ့အကျွေးမှာဒေါ်လာ 1.2 ထရီလီယံထပ်တိုးသွားစေနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင
်။ UAB ကတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြမဝိုင်းစီစဉ်ရဲ့ကြာစာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ UN နိုင်ငံကနေခွဲထွက်ရေးကတ်လူမျိုးတွေကလူစန္ဒခံယူဝဲနဲ့အတည်ပြုနိုင်ခဲ့တာကြောင့်အောင်ဝဲခံနေကြမှာပဲ။ IRA ဆိုရကတော့လေပိုင်နဲ့အသုံးပြုခွင့်မပေးတာအိန္ဒိယတူရကီနိုင်ငံနဲ့ပူးတွဲစည်ရေးလိကျင်တာတွေလို့အရေးယူဆောင်ရွက်မှုတွေနဲ့လက်တုံပြန်သွားမယ်လို့သတိပေးနေပါတယ်။ IRA လွှတ်တော်ကတော့စန္ဒခံယူဝဲကဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုမရှိဘူးလို့ပြောဆိုလိုက်တယ်လို့ကတ်လူမျိုးတွေထိန်းချုပ်ထားတဲ့ကာကော့ဒေတာကတန်မိုးရှိရဲ့ရေနံမြေတွေကိုထိန်းချုပ်နိုင်အောင်လူညိုရင်းတပ်ဖွဲ့တွေဆီလုပ်ဖို့လဲဝန်ကြီးချုပ်ဟေရာအယ်ဘာဒီကိုဒီကနေ့တက်တွန်းခဲ့တာပါ။ကာရစ်စတန်ဒေတာနဲ့တတ်တမန်ရေးရဆက်သွယ်နေတဲ့နိုင်ငံပေါင်း34နိုင်ငံနဲ့အဆက်အသွယ်ဖြတ်ကျဖို့စနစ်ခံယူဝဲကျင်းပဖို့ဆုံးဖြတ်ခဲ့တဲ့ကာကွတ်ဒေတာအုပ်ချုပ်ရေးမှူးနက်မာဒင်ခါရင်ကိုလည်းယာရုကဖယ်ရှားဖို့ဝန်ကြီးချုပ်ကတိုက်တွန်းပြောဆိုခဲ့ကြပါတယ်
။မြောက်ကိုရီးယားနဲ့လက်ရှိတင်းမာနေတဲ့အခြေအနေကြောင့်တောင်ကိုရီးယားနိုင်ငံရဲ့ငြိမ်းချမ်းရေးတိဆောက်လို့တဲ့ပိုက်ဖြတ်ချက်ကပြည့်စည်သွားမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။တောင်ကိုရီးယားရေတပ်တပ်မဟာနှစ်ဌာနချုပ်မှာဒီကနေ့ကျင်းပတဲ့69နှစ်မြောက်လက်နက်ကင်တပ်ဖွဲ့များ၏အခမ်းအနားမိန့်ခွန်းမှာသမ္မတကထည့်သွင်းပြောဆိုတာပါ။တောင်ကိုရီးယားနိုင်ငံကပဋိပက္ခကိုချုပ်ငြိမ်းစေပြီးငြိမ်းချမ်းရေးကိုကာကွယ်မှာဖြစ်တဲ့အကြောင်းနောက်မြောက်ကိုရီးယားဘက်ကရန်ဆောင်မှုတွေရပ်သွားစေဖို့နျူကလ িয়ার လက်နက်အစီအစဉ်တွေကိုလက်လွတ်စေဖို့အတွက်တောင်ကိုရီးယားဘက်ကပြတ်သားတဲ့ရည်မှန်းချက်ရှိတယ်လို့လည်းသမ္မတကပြောပါတယ်။လက်နက်ကင်တပ်ဖွဲ့များ၏မှာပြတ်သားထားတဲ့စစ်လက်နက်ပစ္စည်းတွေကိုလည်းသမ္မတကြီးစုလေ့လာခဲ့ပါတယ်။
ဂျပန်နိုင်ငံမှာရွေးကောက်ပွဲတွေကျင်းပမှာဖြစ်တာကြောင့်အောက်လွှတ်တော်ကိုဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပဲတရားဝင်ဖြတ်သိမ်းလိုက်ပါတယ်။အော်တိုဘာလ22ရက်နေ့မှာရွေးကောက်ပွဲတွေချိန်ဆကျင်းပဖို့ဝန်ကြီးချုပ်ကရုတ်တရက်ကြေညာလိုက်ပြီး3ရက်အကြာမှာပဲလွှတ်တော်ကိုဖြတ်သိမ်းလိုက်တာပါ။မြောက်ကိုရီးယားပြည်ထောင်စုကြီးထွားလာနေချိန်မှာဂျပန်နိုင်ငံသားမဲဆန္ဒရှင်တွေကြားထောက်ခံမှုအားကောင်းလာနေတာကိုဝန်ကြီးချုပ်ကခွင့်ကောင်းယူပြီးရွေးကောက်ပွဲတွေချိန်ဆကျင်းပဖို့ဆုံးဖြတ်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာဝန်ကြီးချုပ်အနံ့ရခဲ့မယ်ဆိုရင်တော့အနည်းဆုံး2022ခုနှစ်ထိဆက်လက်တာဝန်ယူရမှာပါ။ဒါမှမဟုတ်ဝန်ကြီးချုပ်ရဲ့ Liberal Democratic Party LDP ဟာမနေ့တုန်းကမှနိုင်ငံရေးပါတီစစ်တစ်ခုဖြစ်တရားဝင်ထုတ်ဖော်ကြေညာလိုက်တဲ့တိုကျိုမြို့တော်အုပ်ချုပ်ရေးမှူးဟောယူရီကိုကိုအီခေရဲ့မျော်လင့်ချက်ပါတီကြောင့်ကြီးမားတဲ့စင်ကုန်မှုနဲ့မမျော်လင့်ပဲရင်ဆိုင်နေရပါတယ်။ပါတီစစ်ကိုတော့ဝန်ကြီးချုပ်အာဘေရဲ့အာဏာရ LDP ပါတီသားကအတိုက်ခံဂျပန်ဒီမိုကရက်တစ်ပါတီ DPJ ကလွတ်တော်မှအများပြားကိုပါဆွဲဆောင်နေတာပါ။တိုကျိုမြို့တော်အုပ်ချုပ်ရေးမှူးဟောအနာဂတ်ဂျပန်နိုင်ငံရဲ့ဝန်ကြီးချုပ်တူဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပေမဲ့လွတ်တော်ကိုယ်စားလှယ်နေရာအတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမှာမဟုတ်ဘူးလို့လည်းတချို့မျိုးတော်အုပ်ချုပ်ရေးမှူးဟောင်းကပြောဆိုထားပါတယ်
။ထိုင်းဝန်ကြီးချုပ်ဟောင်းရှင်းလက်ရှင်နာဝတ်ဟာဒူဘိုင်းမှာရှိနေတယ်လို့ဝန်ကြီးချုပ်ပရယုတ်ချန်ဝချာကပြောပါတယ်။ဒီကနေ့ကြာသပတေးနေ့သတင်းတောက်တင်နဲ့တွေ့ဆုံခြင်းအတွင်းမစ်ရင်းလက်ဘယ်မှာရှိနေတယ်လဲဆိုပြီးမေးမြန်းချက်ကိုဝန်ကြီးချုပ်ကသူမရဲ့ခီးသွွာလာမှုတွေကိုတင်ပြထားတဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့အစီရင်ခံစာကိုကိုးကားပြီးတော့ဖြေကြားခဲ့တာဖြစ်ပါတယ်။အကိုဖြစ်သူဝန်ကြီးချုပ်ဟောင်းသက်စင်ရှင်နာဝတ်ဟာလည်း2006ခုနှစ်ဆီယနာသိမ်းရာထူးကဖေရှားခံရပြီးကတည်းကဒူဘိုင်းမှာနေထိုင်နေတာဖြစ်ပါတယ်ရှင
်။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်။မောင်တော်မြို့နယ်ခမောင်းစိတ်မြို့ရဲဘော်ကြားကြေးရွာကဟိန္ဒူရွာသားတွေကိုတတ်တာ RSA အစွန်းရောက်အကြမ်းဖက်သမားတွေဖြစ်တဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပေမယ့်အစိုးရရဲ့ထုတ်ပြန်ချက်ကိုတန်တရားနဲ့ကြည့်မြင်နေကြတာအပြင်ဒါဟာတပ်မတော်ကလုပ်တာဖြစ်တယ်လို့ပြောတဲ့တွေလည်းရှိနေပါတယ်။အခုလိုလူတွေစေကနန်းနဲ့ချီတတ်ခံရတဲ့အပေါ်မှာမိသားစုဝင်တွေရဲ့အမြင်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားချိန်မှာမောင်တော်မြို့မြောက်ဘက်ခမောင်းစိတ်မြို့အနီးရဲဘော်ကြကြေးရွာမှာဟိန္ဒူဘာသာဝင်တွေတပ်ဖြတ်ခံရတဲ့ဖြစ်စဉ်ဖြစ်ပွားခဲ့တာပါ။ဒီတပ်ဖြတ်မှုဖြစ်စဉ်မှာကလေးနဲ့အမျိုးသမီးတွေအပါအဝင်တပ်ဖြတ်ခံရသူရုပ်အလောင်း45လောင်းကိုရှာဖွေရရှိထားပြီးရဲဘော်ကြရွာကရှာဖွေမရသေးသူ48ဦးနဲ့အိုထင်းကြေးရွာကပျောက်ဆုံးသူ144ဦးပေါင်းရင်စုစုပေါင်းဟိန္ဒူဘာသာဝင်192ယောက်ပျောက်ဆုံးနေတာဖြစ်ပါတယ်။ဒီလ29ရက်နေ့ကပြည်ရင်းပြည်ပသတင်းမီဒီယာအဖွဲ့အစည်းကသတင်းသမား40လောက်ကိုအခင်းဖြစ်ပွားရာဒေသကိုသတင်းရယူဖို့အတွက်တပ်မတော်ကစီစဉ်ပေးခဲ့ပါတယ်။ဒေသဖြတ်မှုနဲ့ပတ်သက်ပြီးအခင်းဖြစ်ပွားရာနေရာကိုရောက်ရှိနေတဲ့ဟိန္ဒူဘာသာဝင်ဥရွှေနီကသူ့အမြင်ကိုအခုလိုပြောပါတယ်။
တမတော်ဖြစ်ဖြစ်နေကြဆောင်ဖြစ်ဖြစ်တက်တယ်ဆိုတာလုံးဝမဖြစ်နိုင်ပါဘင်္ဂလားဒေ့ရှ်မှာရောက်ရတဲ့၈ယောက်အမျိုးသမီး၈ယောက်ရဲ့ပြောဆိုချက်အရဲ့ဟိုဘင်္ဂလားအကြံပေးတွေဖြစ်ပါတယ်လုံးဝဖြစ်တာမှတ်ပါတယ်သူတို့ကလက်ကိုခြီးပြီးတော့လက်ပြီးဖြတ်ပါတယ်ပြီးတော့မျက်စိလည်းပိတ်ထားပါတယ်ဟိုဘာလို့ဆိုတော့အဲ့ဒီတက်ဖြတ်တဲ့လူတွေကအနိဘေးပေါင်းနေတဲ့လူတွေပါသူတို့ပေါင်းနေတဲ့လူတွေပါမတိအောင်ဒီလိုလုပ်တာရရဆက်ဆက်တမင်တက်တက်ကျွန်တော်တို့လူနေစည်းတွေကိုသူတို့ဘင်္ဂလားအကြံပေးတွေကတမင်တက်တက်လောက်တာပါကျွန်တော်ယူဆပါတယ်ဘလူးချောင်းလောက်တယ်ဆိုတာဒီလိုပါကျွန်တော်တို့ဟိန္ဒူတွေအထူးသဖြင့်ကျွန်တော်ဒီအစိုးရနဲ့ပြီးတော့တိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့နေတယ်အဲ့ဒါကိုသူကမုန်းလို့ပေါ့အဲ့လိုပဲကျွန်တော်ထင်ပါတယ
်တပ်ဖြတ်ခံရသူတွေအแทမှာဥရွှေနီရဲ့တူမရဲ့ခင်မိုးနဲ့ကလေး2ဦးပါဝင်ခဲ့တာဖြစ်ပါတယ်တပ်ဖြတ်ခံရသူတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့နေရာကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုဖမ်းဆီးခေါ်ဆောင်တွားခံရသူဟိန္ဒူအမျိုးသမီး၈ယောက်ကသတင်းပေးတာကြောင့်ရှာဖွေနိုင်တာဖြစ်ကြောင်းလည်းဟိန္ဒူဘာသာရေးခေါင်းဆောင်ဥနီမောကပြောပါတယ်တပ်ဖြတ်တဲ့တရားခဏ်တွေကိုနိုင်ငံတကာကလက်ခံအောင်မှုခင်းစေးပညာအရစစ်ဆေးဖော်ထုတ်တာမျိုးရှိမရှိဆိုတဲ့မေးခွန်းအပေါ်မှာတော့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကအခုလိုပြောပါတယ်
ဒီစတေမ24ရက်နေ့တုန်းကဒါကျွန်တော်တို့နော်ဆက်တွေ့တဲ့အချိန်ကြီးကကျွန်တော်တို့ခရိုင်မှာကျွန်တော်ဒုက္ခိုင်အုပ်ချုပ်မှုနော်သူအဖွဲ့ခေါင်းဆောင်နဲ့ကျွန်တော်အဖွဲ့ဖွဲ့ပြီးတာပဲအမှမူကင်းဆောင်ပါတယ်ဥပဒေပါတယ်နောက်ပြီးမြင့်မြင့်သက်သည်ပါပဲရက်ကြီးပါမယ်ပြီးအဲ့ကြီးရောင်းနဲ့ပတ်သက်တဲ့ကျွန်တော်ရက်မြက်ပါပါမယ်အဲ့အဖွဲ့ကိုဖွဲ့ပြီးတော့မှကျွန်တော်တို့မြေပြင်ကွင်းစင်းပြီးတော့မှဒီအလောင်းနဲ့ပတ်သက်ပြီးတော့မှရင်ခွင့်စစ်ဆေးချက်ဆောင်ရတယ်ဟို DNA စစ်ဆေးချက်ကိုကျွန်တော်တို့ဆက်ပြီးတော့မှဆောင်ရွက်ဖို့ရှိပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်မြို့သမီးတွေရဲ့ထွက်ဆိုချက်အပြင်ဒီတက်ပြတ်တဲ့တရားခံကိုဖော်ထုတ်နိုင်တဲ့အခြားသက်သေအထောက်အထားများရရှိထားသလားဆိုတာကိုတော့တမ်ရော်ပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကအခုလိုဖြေကြားပါတယ်
။အခုလက်ရှိအနေအထားရတော့ခုနပြောသလိုပေါ့ကျွန်တော်တို့ဒီဆွေမျိုးတိုင်းဝိုင်းနေရလဲသူတို့ပြောရတဲ့ခဲကိုကြားမှာပါ။အဲဘယ်သူကတော့သူ့ဘာဘာတော်ပါတယ်ဘလို့တော်ပါတယ်။အဲသေးကြတာတခုကတော့သူတို့အမျိုးတော့သူတို့မသက်တာသေးကြပါတယ်။နောက်တစ်ခုပေါ့နော်နောက်ခုနပြောသလိုဒါကတော့ကျွန်တော်တို့ရေရှည်မှာကျွန်တော်တို့ပြန်စစ်လိုက်ရင်လည်းဒါတွေပေါ်လာမှာပါပဲဒါတော့အဖြစ်မှန်ပါပဲဒီအဖြစ်မှန်ကိုကျွန်တော်တို့ကဟိုတကယ်တကယ်ကတော့အဖြစ်မှန်ကိုပြောနိုင်တဲ့သတင်းမီဒီယာများကိုကျွန်တော်တို့ခေါ်ပြီးတော့ပါဒါကျွန်တော်တို့ပြသတာပဲဖြစ်ပါတယ်အဲ့တော့သတင်းမီဒီယာများနေနဲ့ကိုယ်တိုင်လည်းမေးခဲ့ပြီးပါပြီကိုယ်တိုင်လည်းတွေ့ခဲ့ပြီးပါပြီတုံးသက်ချက်ဘိုင်ရောဘာရောကတော့မှန်မှန်ကန်ကန်ဖြစ်စေဖို့ပဲကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်ဒါလောက်ပါ
ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဟိန္ဒူအမျိုးသမီး၈ယောက်ကိုပြန်လည်ခေါ်ယူနိုင်ဖို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနကဆောင်ရွက်နေပါတယ်။လောလောဆယ်မှာတော့မောင်တော်မျိုးနွယ်ရဲ့လုံခြုံရေးအခြေအနေကိုထိန်းချုပ်နိုင်တဲ့အခြေအနေရှိကြောင်းလဲခရိုင်မှုဥယျာဉ်ထုတ်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းခီးစဉ်မှာပန်းတော်ပြည်နယ်ကညင်တန်းစတဲ့ကြေးရွာတွေမှာတော့အစ္စလမ်ဘာသာဝင်တချို့ဟာတခြားဒေသကိုထွက်ပြေးတာတွေရှိတယ်လို့မူလအတိုင်းဆက်လက်နေထိုင်နေသူတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။ပန်းတော်ပြည်ကြေးရွာမှာတော့တမ်ရွန်နယ်နဲ့စေကုသရေးအဖွဲ့ကကျမ်းမာရေးစောင့်ရှောက်မှုပေးနေတာကိုလည်းမြင်တွေ့ခဲ့ရပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်ကိုကိုတိုင်သွားရောက်တရင်ယူခဲ့တဲ့ကိုမှုစော်ပြောပြသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်ဖြစ်နေသူတို့ကိုမှတ်ပုံတင်ထားတဲ့ကပ္ပမှာရိုဟင်ဂျာဆိုတဲ့နာမည်ကိုဖော်ပြဖို့တောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်ဖြစ်မှတ်ပုံတင်ပေးချိန်မှာရိုဟင်ဂျာဆိုတဲ့နာမည်ကိုထည့်သွင်းဖော်ပြခြင်းမရှိတဲ့အတွက်ဒုက္ခသည်တချို့ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ရိုက်တာသတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးကိုရန်နိုင်ငံပြောပြထားပါတယ်ရှင်။
ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာမွတ်စလင်တွေကိုဆက်ပြီးတော့မှတ်ပုံတင်ပေးနေတဲ့ချိန်ထဲမှာပဲဒုက္ခသည်တချို့ကသူတို့ရဲ့မှတ်ပုံတင်ကပ်ပြားတွေကိုလက်မခံဘဲငင်းဆန်နေတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ကုဒဘလောင်ဒုက္ခသည်စခန်းကရိုဟင်ဂျာ10ယောက်လောက်သူတို့ကိုမြန်မာနိုင်ငံကရိုဟင်ဂျာလို့မဖော်ပြတဲ့အတွက်ဆိုပြီးအဲ့ဒုက္ခသည်အဖြစ်မှတ်ပုံတင်တဲ့ကပ်ပြားကိုလက်မခံဘူးလို့ဗဟုထုနေ့ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုလွန်ခဲ့တဲ့တလားလောက်ကရောက်လာတဲ့မိုဟာမက်ဦးလာကဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်။
हारा का नलोदे बोले सा तो मार रोहेंगे दिए तो याद दे मामा मुस्लिम बोले हो तेरा रा
ये नो टिकट ही ले मखन बाऊ बा चांग ले सो ने जा सा टफवा का जनरो को म्यामा मुस्लिम लो वे ये ठा बारे दीरो जनरो टिकट म्यू ले मखन नाइ बाऊ जनरो का लो म्यामा नंगन का रोहिंजा रे बा टचो लुरी का डाओ लखना तरो का डाओ म फट टच जा लो बा टिकट बा मा रोहिंजा टाइन ना सो म पा बाऊ दा चांग ले जनरो टिकट ही को ब्यान पे नि बाबी
ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာသေးခင်ကဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပြီးတော့အဲ့လူတွေကိုဘင်္ဂလားဒေ့ရှ်အစိုးရကမှတ်ပုံတင်နေတာဖြစ်တယ်လို့ကုဒဘလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်မှတ်ပုံတင်ပေးနေတဲ့ဒုဗိုလ်မှူးကြီးမိုဟာမက်မာဘက်ရာမန်ခန်းကပြောပါတယ်ဒုက္ခသည်ကပ်ပြားမရှိဘဲနဲ့တော့သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကပေးမဲ့အထောက်ပံ့တွေကိုရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်တွေကကပ်ပြားတွေကိုပြန်ယူလိုက်ပေမဲ့သူတို့မှာအချက်လက်တွေအကုန်ရှိထားပြီးဖြစ်တယ်လို့ရာမန်ခန်းကပြောပါတယ
် So far we came to know that they didn't accept because the word particular word Rohingya is not there
Rohingya ဆိုတဲ့စကားလုံးတစ်လုံးကြောင့်အခုချိန်ထိတော့သူတို့ဘက်ကလက်မခံသေးပါဘူးအဲ့ဒါတော့ဒါကသူတို့ရဲ့ပြဿနာပါဒါပေမဲ့အခုထိတော့ကျွန်တော်တို့ကသူတို့ဟာဘယ်သူတွေဘယ်ကနေလာတဲ့သူတွေဆိုတဲ့အခြေခံချက်လက်တွေနဲ့ပဲမှတ်ပုံတင်ထားပါတယ်
Oxus Bazaar ဒေသမှာတော့ရိုဟင်ဂျာတွေကိုဒုက္ခသည်စခန်းတွေကနေအပြင်ကိုထွက်ခွင့်ပေးမထားပါဘူး။အဲဒီလူတွေကိုဒုက္ခသည်စခန်းကနေအပြင်ထွက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရှောက်သွားလို့မရအောင်လုံခြုံရေးဂိတ်တွေကိုလည်းချထားပါတယ်။ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ရဲ့ဒုတိယဗိုလ်မှူးကြီးရာမန်ခန်းကတော့သူတို့အနေနဲ့ဒုက္ခသည်3000လောက်ကိုမှတ်ပုံတင်ထားပြီးတခြားဒုက္ခသည်စခန်းတွေမှာမှတ်ပုံတင်ဖို့နေရာအသစ်တွေလုပ်ပြီးတာနဲ့ကျန်တဲ့ဒုက္ခသည်တွေအားလုံးကိုလည်းအများဆုံးမှတ်ပုံတင်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်းကြီးရုံးရဲ့အကြီးတန်းပြန်ကြားရေးတာဝန်ခံGeti McKinsey ကတော
့ But we're glad to see this early in the state in this emergency that the government is registering people. Registration is very key for me.
အခုလိုအရေးကြီးတဲ့အချိန်မျိုးမှာအစိုးရကလူတွေကိုမှတ်ပုံတင်ပေးနေတာကိုတွေ့ရလို့ဝမ်းသာပါတယ်။မှတ်ပုံတင်တာကကိစ္စတော်များများအတွက်အရေးကြီးပါတယ်။အဲ့ဒီလူတွေကိုဒီနိုင်ငံမှာတရားဝင်နေထိုင်ခွင့်ရအောင်လုပ်တဲ့နေရာမှာအရေးကြီးတာပါ။ဒါမှသူတို့လည်းအဖမ်းမခံရမှာဖြစ်တယ်လို့သူတို့ဘယ်သူဆိုတာကိုလည်းပြနိုင်မှာဖြစ်ပါတယ်။
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာလက်နက်ကိုင်အဖွဲ့ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းလောက်ရာကနေရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ရ မြန်မာအစိုးရဘက်ကတော့အာဆာအဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်နေကြေညာထားပါတယ်ခင်ဗျာ
။တော်ရရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်အချက်တဲဟာဖွံ့မျိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အတိတ်ပဲမျိုးမျိုးကောက်ကြပါတယ်။အနာသည့်ဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြစ်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထိုင်းနိုင်ငံရဲ့မြန်မာရွှေပြောင်းလုံတမားတွေဘက်ကလည်းအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံစမုတ်စခွန်ခရိုင်မဟာချိုင်ဒေသတွင်းကလျှက်စစ်ပစ္စည်းစက်ရုံတစ်ခုကရွှေပြောင်းလုံတမားတွေဟာဂျာကန်တထေးကဖျက်ယူထားတဲ့လုံအားကဘတ်ငွေ3သိန်းကျော်ပြန်လည်ရရှိခဲ့ပါတယ်။မြန်မာရွှေပြောင်းလုံတမားအခွင့်အရေးကွန်ရက်ကလျှက်စစ်ပစ္စည်းစက်ရုံမှာအလုလုနေတဲ့ထောင်ထဲချီတဲ့မြန်မာအလုံတမားတွေရဲ့အခက်အခဲကိုစစ်တမ်းကောက်ယူချိန်မှာအလုံတမား100နီးပါးကသူတို့လုံအားကတွေဖျက်ယူခံရတဲ့အကြောင်းတိုင်တားချက်တိုင်တန်းချက်အရာအလုရှင်နဲ့ဆွေးနွေးညှိနှိုင်းရာကနေတဆင့်အခုလိုပြန်လည်ရရှိခဲ့တာဖြစ်ကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံစမော့စခွန်ခရိုင်မဟာချိုင်ဒေသကနိုင်ငံသားအလုံတမား1000ကျော်လုလုကန်နေတဲ့ electronic စက်ရုံတစ်ခုမှာမြန်မာလူသမားတွေလည်းထောင်ထဲချပြီးအလုပ်လုပ်ကြနေကြတာပါဒီစက်ရုံမှာရှိတဲ့လူသမားတွေရဲ့အခက်အခဲတွေကိုသုတေသနပြုလုပ်ခဲ့ရမှာတော့အလုပ်သမားတွေအနေနဲ့ဂျားကန်တထေးကနေလုံအားကတွေဖျက်တောက်ခဲ့တာကြောင့်နစ်နာခဲ့ရကြောင်းအလုပ်သမား90ကတိုင်ကြခဲ့တယ်လို့ဆိုပါတယ်ဒီအတွက်နစ်နာကြီးတွေပြန်ရဖို့အတွက်ကုမ္ပဏီအလုပ်ရှင်နဲ့ဆွေးနွေးညှိနှိုင်းခဲ့ရမှာအလုပ်ရှင်ဘက်ကအလုပ်သမား90အတွက်နစ်နာကြီးတွေပြန်လည်ပေးအပ်ခဲ့တယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
လုံသားလေးရှိကုန်ရဲ့ပြဿနာတွေအများစုကအလုသမားလေးကိုအလုရှင်ကတည်းကအလုခံထားတာမဟုတ်ဘဲနဲ့သက်ဆင့်ကံတထင်းနဲ့အလုခံထားတဲ့အကြောင်းအချိန်မီပြည့်အဲ့လိုဖြစ်နေတယ်။အဲ့ဒါကိုကျွန်တော်တို့ကစက်ရုံကိုပြင်ပြတယ်။အဲ့လိုစက်ရုံကလည်းကောင်းပြီ၊သူစက်ရုံကအကောင်းဆုံးဖြစ်အောင်သူသမားလေးကိုဆောင်ရွက်ရှင်ရဲ့အတွက်ကြောင်းအဲ့ဒီသက်ဆင့်ကံတထင်းလေးကိုဖယ်ရှားပြီးမှကုမ္ပဏီကလည်းတည်းကငှားရမ်းစာချုပ်ထုတ်ဆိုတဲ့သူသမားပြောင်းလုပ်မယ်ဆိုသူလုပ်ကြပါတယ်။အဲ့လိုလုပ်တဲ့ကမှငါကအလုသမားအလုရှင်အဟောင်းဒီမှာခြံခဲ့တဲ့လုပ်အားကားတွေကိုမရရှိသေးဘူးတို့တော့အလုသမားကလူသမားကိုလည်းကျွန်တော်တို့လာရောက်ပြီးပြောဆိုရတဲ့အကြောင်းလက်ရှိအလုံးလုံးပိုင်ရှင်ကိုကျွန်တော်ကဒီလူသမားကြီးကြံရှိနေလို့အကကြံပြီးတောင်းဆိုလိုက်တဲ့အခါမှာ3သိန်းကျော်ပေါ့ခင်ဗျ3သိန်းတောင်းကျော်ဟုတ်ကဲ့ရရှိလိုက်ခြင်းဖြစ်ပါလားခင
်ဗျစစ်ငံတထေးတွေကြောင့်မြန်မာလူသမားအတော်များများဟာဒုက္ခရောက်နေကြတာရှိနေသေးပဲဆိုပြီးတော့လည်းဥအောင်ကျော်ကဆိုပါတယ
်ကျွန်တော်ခိုင်းစီရောက်တောင်းကျက်ဖြစ်ပါပြီဘုရားခိုင်းစီကလည်းစက်ငံတလောက်အဲ့ဒါကိုပြင်နေပါပြီစစ်ငံတထေးဆိုတာကကျွန်တော်အင်္ဂလိပ်လိုဆို Sack Concept လို့ခေါ်တယ်စစ်ငံစာချုပ်ချုပ်မှာလူသမားတွေအများနဲ့ဒီအဲ့လိုသမားတွေကစက်ရုံကုမ္ပဏီတို့သွားအပ်တယ်သွားပြီးမှအစိမ်းလို့ရုံကရလာတဲ့လောကလက်ကတို့သူကတစ်ဆင့်တန်းဆိုင်ပြီးမှလုပ်သားတွေတစ်ဆင့်ပေးတယ်အဲ့မှာဘာတွေဖြစ်တယ်ဆိုတော့အပြည့်ကလောကတွေမရဘဲနဲ့ဟိုဖြတ်စားလက်သားတွေပေါ်လာတယ်ဒါကြောင့်ကျွန်တော်အစိမ်းကိုပတ်ပြအောင်ကျွန်တော်စူးစမ်းနေခြင်းဖြစ်ပါတယ
်ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလို့သမား3တန်းကနေ4တန်းလောက်ထိအလုပ်လုပ်ကြနေကြပြီးအခက်အခဲများစွာကြုံနေရသလိုအထောက်ထားရှိသူတွေရောအထောက်ထားမရှိသူတွေပါတစ်ဆင့်ခံတစ်ထေးတွေပွဲစားတွေကြောင့်ဥပဒေအရခံစားသင့်တဲ့လောကတွေမရရှိကြပါဘူးဒီအတွက်အလုရှင်နဲ့အလုသမားတွေကြားမှာပြဿနာတွေလည်းအများကြီးဖြစ်ပွားလေးရှိတာပါအခုအခါမှာတော့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ကဂျားဝင်ညှိနှိုင်းပေးခဲ့တဲ့အတွက်ညနာကြီးပေါင်းဘတ်ငွေ3သိန်း4000ကျော်ပြန်ရရှိခဲ့တာဖြစ်ပါတယ်ရှင
်မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်မြမပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြစီအခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါမယ်ရှင်ဟာရီကိန်းမုန်တိုင်းမာရီယာကြောင့်ကြီးကျယ်ပျက်စီးခဲ့ရတဲ့အမေရိကန်ကျွန်းတွေစီအကူအညီတွေပို့နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနီကပြောပါတယ်။စပိန်ဝန်ကြီးချုပ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသူ့အစိုးရအနေနဲ့ဟာရီကိန်းမုန်တိုင်းဒဏ်ခံရတဲ့ပြည်သူတွေအတွက်အစွမ်းကုန်ကူညီနေပြီးဘော်လုံးသမားတွေရဲ့စန္ဒပြမှုကိုရန်ဖြစ်နေတာနဲ့အချိန်ကုန်နေတာမဟုတ်ဘူးလို့ညင်ပါတယ်။လာမယ့်သတင်းပတ်မှာပေါ်တိုရီကိုနဲ့ဘာတင်းကျွန်းတွေကိုကိုယ်တိုင်သွားကြည့်မယ်လို့လည်းသမ္မတထရမ့်စီစဉ်ထားတဲ့အကြောင်းဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုငိမ့်ချန်ကပြောပြမှာပါရှင်
ဟာရီကိန်းမာရီယာကြောင့်ပေါ်တိုရီကိုကျွန်းဟာအမေရိကန်ပြည်ထောင်စုနဲ့ရဲအတော်ကြာဆက်သွယ်ပြတ်တောက်ပြီးရက်စင်တဲ့ရေတန့်တွေပါပြတ်တောက်သွားပါတယ်။အစားအသောက်လောင်စာနဲ့ဆေးဝါးတွေရှားပါးကုန်တဲ့အချိန်မှာဆေးရုံတွေမှာလည်းလူတွေပြည့်နေပါတယ်
။ No sé si usted ha recorrido.
နေရာအနောက်ခင်ဗျာရောက်ပြီးပြီလားတော့မသိဘူး။ဒီဖြစ်မျိုးဟာကျွန်းတစ်ခုလုံးမှာမယုံနိုင်တော့အောင်ပါပဲ။တကျွန်းလုံးကိုဒုက္ခရောက်နေကြတာပါ
။မုန်တိုင်းတန်ခမ်းဒေသတွေကိုအစိုးရကလစ်လျူရှုထားတဲ့ဆိုတဲ့ဝေဖန်ချက်တွေကိုအမေရိကန်သမ္မတထရမ့်ကအလင်းအမြန်ပဲအခုလိုတုံ့ပြန်ခဲ့ပါတယ
် We are unloading on an hourly basis massive loads of water
ပေါ်တိုရီကိုဂျွန်းတွေရေနဲ့စားတော့တွေကိုနိုင်နေအမြပို့ပေးနေပါတယ်ဖလော်ရီဒါပြည်နယ်နဲ့မတူပဲပြည်ပကြီးနဲ့ဆက်ဆက်မှုရှိမနေပါဘူးတက်ဆက်စ်ပြည်နယ်လိုမျိုးချက်ချင်းသွားပြီးတော့ပေးလို့လည်းမရပါဘူးအတန်းလေးသမုဒ္ဒရာဆိုတာကြီးကိုဖျက်ရပါတယ်အဲ့ဒါခက်ခဲပါတယ
်အင်္ဂါနေ့မှာပဲသမ္မတဟာအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်အခုလိုဂျွန်းဘော်ကဒုက္ခတွေကိုကူညီဖို့အတွက်ဒေခါနဲ့ဝန်ထမ်းတွေကိုသင်းမောနဲ့ပို့နေပြီလို့သတင်းတောက်တွေကိုဖြေကြားပါတယ
် There are thousands of federal
ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေး agency FEMA ကာကွယ်ရေးဝန်ကြီးဌာနနဲ့တခြားပြည်ထောင်စု agency ကဝန်ထမ်းတွေဟာပေါ်တိုရီကိုနဲ့ Virgin Island ကျွန်းတွေမှာရောက်နေပြီးတော့ပြန်လည်ထူထောင်ရေးနဲ့ကူညီရေးတွေအတွက်အဲ့ဒီမှာရှိနေတဲ့အုပ်ချုပ်ရေးမှုတွေကိုအကူအညီပေးနေကြပါတယ
် ပေါ်တိုရီကိုအုပ်ချုပ်ရေးမှု Ricardo Rosello ကလည်းသမ္မတ Trump ဘက်ကကာကွယ်ပြောဆိုသွားပြီးသမ္မတ Trump နဲ့စကားပြောပြီးဖြစ်တယ်လို့သမရအနေနဲ့ဒီကျွန်းပေါ်ဂယူဆိုင်ကြောင်းလဲအမခံသွားတယ်လို့ပြောပါတယ
် I am confident that he does and I fully expect his support on this efforts he has verbal
သူဂယူဆိုင်လိမ့်မယ်လို့ယုံကြည်တယ်လို့ကုညီမယ်လို့လည်းလုံးဝမျှော်လင့်ထားပါတယ်ကျွန်တော်ဖုန်းပြောတော့အသေးချပြောသွားတယ်လို့ပဲတချို့အရာတွေမှာလည်းချက်ချင်းတုံ့ပြန်ဖြည့်ဆည်းပေးတဲ့အတွက်ယေရှုတင်ကြောင်းလဲပြောကြားလို့ပါတယ
်ပေါ်တိုရီကိုမှာရှိတဲ့စိတ်ကန်းတဲ့လေရင်ကွင်းတွေပြန်ပြင်ပြီးတာနဲ့အကူအညီထောက်ပံ့တွေပိုရောက်လာမယ်လို့လည်းမျှော်လင့်ထားပါတယ်ဒါပေမဲ့မုံတိုင်းမာရီယာကတော့မပြီးသေးပါဘူးအမေရိကန်ကမ်းခြေတစ်လျှောက်မြောက်ပိုင်းကိုရွေ့ရှားသွားပြီးတော့မြောက်ကယ်ရိုလိုင်းနာနဲ့တချို့ကမ်းခြေနေရာတွေမှာရေကြီးရေလျှံတာတွေကိုဖြစ်စေပြီးတော့ပြောင်းရွှေ့ရတာတွေဖြစ်စေခဲ့ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြခဲ့တာပါရှင်အခုလွှင့်နေတဲ့ရေဒီယိုတိုက်ရိုက်ထုတ်လွှင့်အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦးမယ်ရှင်
မြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကပရိပခတ်တွေနဲ့ပတ်သက်လို့နိုင်ငံတကာက PRP ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဒီကနေ့လွန်ကျွေးကောင်စီမှာရှင်းလင်းတင်ပြဖို့ရှိနေပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS စွန့်ရောက်အုပ်စုကလွန်ကျွေးကင်းစကန်30လောက်ကိုတိုက်ခတ်ခဲ့ပြီးနောက်နောက်ဆက်တွဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ရာကကုလသမဂ္ဂလွန်ကျွေးကောင်စီမှာအတွင်းရေးမှူးချုပ်ကိုလည်းတင်ပြဖို့အဖွဲ့ဝင်15နိုင်ငံနဲ့9နိုင်ငံကတိုက်တွန်းထားတာပါ။ချိန်နှမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကကျင်းပတက်ခတ်မှုတွေဖြစ်ပြီးတလားချမ်းမှာပဲတကယ်လက်တွေ့အခြေအနေဘာတွေဖြစ်နေသလဲအကောင်းဆုံးဖြစ်အောင်အမေရိကန်ဘက်ကဘလို့မူဝါဒတွေချမှတ်လွှတ်ဆောင်တင်တယ်ဆိုတော့အကြံပြုချက်တွေရရှိနိုင်ရေးရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကကြားနာဝတ်တွေကျင်းပပါတယ်ရွန်ဂျာရေးမနေ့ကပိုတူနေကအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီနဲ့အာရှနဲ့ပစိဖိတ်ရေးရဆက်ကော်မတီရှင်းမောက်ကြားနာဝတ်အတွင်းမှာတော့အာရှရေးရကျွမ်းကျင်သူတွေလူခွင့်ရေးကျွမ်းကျင်သူတွေကထွက်ဆိုခဲ့ကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာပြည်ထောင်စုနဲ့တဲချင်းပါခဲ့တဲ့သမ္မတယူကော့ပွဲမှာရုရှားရဲ့ဂျောင်းဝင်စစ်ပတ်မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအထက်နဲ့အောက်လွှတ်တော်ကော်မတီတွေရှင်းမောက် Twitter လူမှုကွန်ရက်ကတာဝန်ရှိသူတွေဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်။ယူရိုနိုင်ငံကနေခွတ်တွဲရေးကတ်လူမျိုးတွေကလူမှုစနစ်ခိုင်ယူဖို့နဲ့တည်ပြုနိုင်ခဲ့တာကြောင့်အောင်ပွဲခံနေချိန်မှာပဲအီရန်အစိုးရကတော့ဒီပိုင်နက်ကိုအသုံးပြုခွင့်မပေးတာအိန္ဒိယတူရကီနိုင်ငံနဲ့ပူးတွဲစီလက်ချင်တာမျိုးတွေလိုအရေးယူဆောင်ရွက်မှုတွေနဲ့လက်တုံပြန်သွားမယ်ဆိုပြီးသတိပေးချက်တွေလည်းထွက်ပေါ်နေပါတယ်။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါလေရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းစီစဉ်တွေအဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.